ဦးဝင်းမြင့်လို့ရဲ့ပြည်သူပြည်သူလွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီကခြေလာထဲမှာပြန်ဆမဲ့လွှတ်တော်တွေအတွင်းမှာကော်မတီရဲ့အစီရင်ခံစာတင်မယ်ဆိုလို့ဆိုဒီအစီရင်ခံစာထဲမှာဘလို့အချက်တွေအဓိကပါဝင်မလဲရှင့်အထူးသဖြင့်တော့တရားစီရင်ရေးဘိုင်းတွေနဲ့ပတ်သက်ပြီးတော့ဘလို့ထောက်ပြတဲ့အချက်တွေပါပါလဲရှင့်
တရားစီရင်ပိုင်းနေရာတော့ဒီလူကိုယ်တိုင်းမှာပဲတရားစီရင်မှန်တယ်တော့ရေးရနေတာရှိတယ်လေအဲကျွန်တော်တို့ဒါပြည်နယ်တိုင်းနေသွားတဲ့အခါမှာဒီနယ်တိုင်းရုံးပြီးပြရတဲ့ပုံစံတရားတော့ပြိတ်ပြီးတော့ကွာရတာမဟုတ်ဘူးအခြေအနေရကတော့တူရကြတာပဲအနည်းနဲ့အများပဲကွာတာပေါ့အဲ့ဒီတရားစီရင်မှန်တဲ့ရေးရတဲ့သဘောတရားတွေလည်းရှိတာပေါ့အဲဒါတွေလည်းကျွန်တော်တို့ကော်မတီအားကွန်ပျူတာဆွေးနွေးပြီးလို့ရှိရင်သူတို့ရဲ့လိုအပ်တဲ့သူတို့ရဲ့အကြံပြုချက်တွေလည်းထည့်သွင်းပြီးတော့ကျွန်တော်တို့ဒါကတော့ပါမှာပေါ့အခုကတော့ကျွန်တော်ကဒီကော်မတီအစည်းအဝေးထံကြီးဆုံးဖြတ်ထားတာမဟုတ်သေးတော့ကော်မတီအစည်းအခါကရဲ့အတိအကျအသေးစိတ်တော့ပြောလို့တော့မရသေးဘူးပေါ့
ဟုတ်ကဲ့အခုလက်ရှိမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုတရားစီရင်ရေးအပိုင်းတွေဟာရိုင်းနေနေတယ်ပေါ့နော်ပျက်စီးနေတယ်ဆိုတာထောက်ပြချက်တွေကတော့ရှိပါတယ်ဒါပေမဲ့အခုလက်ရှိနောက်ဆုံးပေါ့လေလေးလံတွေ့ရှိချက်တွေအရာဘလို့များအခြေအနေတွေထပ်ပြီးစိုးစိုးဝါးဝါးဖြစ်နေတာရှိပါတယ်ဥမာအဓိကထောက်ပြစရာအချက်ဆိုရင်ဘလို့အချက်တွေကိုထောက်ပြချင်ပါလဲရှင့
်အဓိကအချက်တရားပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအခုကအုပ်ချုပ်ရေးအာဏာပိုင်တွေရဲ့ဝန်ရောက်ဆွတ်ထွက်မှုကလည်းမကင်းသေးဘူးလေနောက်တစ်ခုကတပ်ပိုင်းဆိုင်ရာအရာရှိတွေရဲ့ဒီဖိအားပေးမှုတွေကလည်းအခုကရှိနေသေးတာတွေတွေ့ရှိရတာဟုတ်ဒါကြောင့်မို့ဒါတရားဥပဒေစိုးမိုးမှုကလွတ်လပ်တဲ့တရားစီရင်ဖြစ်ဖို့လိုတာပေါ့နော်လွတ်လပ်တဲ့တရားစီရင်ဖြစ်မှာဒီမန္တန်ကြီး၃ရက်ကချက်ရင်ပဲနဲ့လုပ်လို့ရမှာပေါ့အခုဒီလိုမျိုးပဲနဲ့ဒီမန္တန်ကြီး၃ရက်မှာဟာတရားစီရင်နဲ့အုပ်ချုပ်ရေးကနှစ်ခုကတရားစီရင်ပေါ်မှာအုပ်ချုပ်ရေးရဲ့ဝန်ရောက်ဆွတ်ထွက်မှုရှိနေတယ်ဆိုလို့ရှိရင်ဒီမန္တန်ကြီး၃ရက်ကပေါ်ရှိမှုချေရဥပဒေစတိတ်ကာကြီးမှာပါဆိုအပြန်အလှန်ထိရောက်နိုင်မှုဆိုတော့ပဲရှိမယ်။ဒါမှမဟုတ်ဒီမူဒီကျင့်စဉ်မှာအများကြီးလူကုကူပြောရေးမှာအများကြီးထိရောက်သွားနိုင်တာပေါ့
။ဟုတ်ကဲ့။အဲ့တော့မြန်မာနိုင်ငံထဲမှာတရားဥပဒေစိုးမိုးမှုတွေတက်မှတ်လာအောင်တရားစီရင်စနစ်တွေမှန်ကန်လာအောင်ပြုပြင်ပြောင်းလဲဖို့လှုပ်ဆောင်နေတဲ့အထက်မှာအစိုးရဘက်ကရောဘလောက်အထိပံ့ပိုးပေးနေတာဥပမာပြုပြင်ပြောင်းလဲနေတာမျိုးတွေကိုရောတွေ့ရတာရှိပါလားရှင့
်ကျွန်တော်တို့ကဒီတရားဥပဒေစိုးမိုးရေးကအခုကကျွန်တော်တို့ဒီမိုကရေစီတို့ပြည်သူ့ညီညွတ်ရေးဆက်ဆက်နေတဲ့အခါကျတော့လွတ်တော်ရဲ့တာဝန်ပေးချက်နဲ့အညီကျွန်တော်တို့ကတရားဥပဒေစိုးမိုးရေးကိုအဓိကလုပ်တယ်လုပ်တဲ့အခါမှာလည်းအုပ်ချုပ်ရေးအာဏာပိုင်နေနဲ့ကျွန်တော်တို့ကဘလောက်ငါတို့တရားဥပဒေစိုးမိုးရေးစင်တာတွေဖွင့်ဖို့နော်ပိုင်းတော် project ပေါ့မန္တလေးနဲ့လာရှိမှာဖွင့်ဖို့ဆိုပြီးတော့ကျွန်တော်တို့ကအုပ်ချုပ်ရေးအာဏာပိုင်နဲ့ညှိနှောင်းဆောင်ရွက်တယ်အုပ်ချုပ်ရေးပိုင်းကရောနောက်ကတည်းကရောစုတရားလွတ်တော်ကျိုးပိုင်းကရောပြည်တော်စုရှိနေကျိုးရုံးဘက်ပိုင်းကအားလုံးပူးပေါင်းဆောင်ရွက်ပြီးတော့ဖြစ်တယ်အခုအဲ့တော့ UNDP ရဲ့နဲ့ကျွန်တော်တို့အဲ့တော့အစိုးရအဖွဲ့နဲ့ဥပမာဆိုတရားစီရင်ပိုင်းနေနဲ့ပြည်တော်စုရှိနေကျိုးပိုင်းနေနဲ့ကျွန်တော်တို့ဒီတရားဥပဒေစိုးမိုးကော်မတီနဲ့ပူးပေါင်းနဲ့ဆောင်ရွက်ခဲ့တာတွေရှိတယ်ရှိပြီးတော့အခုဒီအိုင်အိုပရောဂျက်တဲ့မန္တလေးနဲ့လာရှိဖွင့်ရတဲ့နှစ်ခုခုနကအခြေအနေ UND ဘက်ကကျွန်တော်တို့ကအားလုံးအစင်းနဲ့ဖြစ်တဲ့အခြေအနေကြတော့ကျွန်တော်တို့ဒီတော်တော်နာခံနေလေးမှာပြောစုအစိုးရအဖွဲ့ဖက်ကနေပြီးတော့ဒီခုနကကိုနေဒီကော်မတီတမကိုနေဒီ group ပေါ့အဲ့ဒီမှာပေါင်းဖို့ဆုံးပိုင်စင်းပြီးကြသူတို့ပြီးခဲ့တဲ့စင်းတွေပဲအဲ့ဒါတွေကအခုကနိုင်ငံဝန်ထမ်းများဖြစ်နေလို့နိုင်ငံဝန်ထမ်းများမပါဝင်စေဘဲနဲ့ထို့တော်ရဲ့အစီအစဉ်နဲ့မှာဆောင်ရွက်တင်နေဆိုပြီးတော့အဲ့ဒီလိုလေးမှတ်ချက်ပြန်ဖို့ကျွန်တော်တို့စာပြန်တယ်စာပြန်တဲ့အခါကျတော့အဲ့ဒီမှာပြည်ထောင်စုကြီးဌာနအနေနဲ့ပါဝင်ကူညီဆောင်ရွက်ပေးမယ်ပေါ့လိုအပ်တာတွေအဲ့ဒီလိုစာပြန်တယ်ဆိုတဲ့အခါကျတော့အခုကနိုင်ငံဟိုနေပေါ့လူကိုပေးရတဲ့လူကကျွန်တော်တို့အစီအွေးတွေအစီအွေးတွေတောက်လျှောက်ထိုင်နေတဲ့လူအားလုံးအဆက်ဆက်ရှိပြီးအားလုံးရှိနောက်အကုန်ပြည့်တဲ့လူအခုကြာတော့ဓာရီမပါဝင်စေဘဲနဲ့တော်တော်ရှင်ညာဆောင်ရွက်တင်တယ်ဆိုတော့ဓာရီကအခုကလို့အုပ်ချုပ်ရေးအာဏာပိုင်ရဲ့ပူးပေါင်းဆောင်ရွက်ပါဝင်ဆောင်ရွက်မှုဟာဒီနေရာမှာတော့တရားဥပဒေစိုးမိုးရေးအတွက်အတက်တရောမရှိဘူးဆိုတော့ကျွန်တော်တွေ့ရတာပေါ့
ဟုတ်ကဲ့ဥပမင်းအခုလို့ဖြစ်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်